ချင်းပြည်နယ်ပလဲဝါမြို့နယ်မှာညမထွက်ရအမိန့်ထုတ်ပြန်ထားတာကြောင့်ခရစ်မတ်ပွဲတော်မကျင်းပနိုင်တဲ့အပြင်ဒေသခံတွေရဲ့စာဝတ်နေရေးကိစ္စရပ်တွေအတွက်ပါထိခိုက်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒေသရင်းမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်ပြည်သူလူထုရဲ့လုံခြုံရေးအတွက်အခုလိုညမထွက်ရအမိန့်ထုတ်ပြန်ထားရတာဖြစ်ကြောင်းချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းတင်ထောက်ကိုတက်နိုင်ကပြောပြထားပါတယ်။
ချင်းပြည်နယ်ပလောဝမြို့နယ်မှာလုံခြုံရေးတာဝန်ယူမဲ့သူမရှိတာကြောင့်ခရစ်မတ်ပွဲတော်ကိုမလုပ်ရဘူးလို့ပလောဝမြို့နယ်ကခရစ်ယာန်ဘာသာရေးဓမ္မဆရာမော့ဆက်ကပြောပါတယ်
။ညမထွက်ရအမေမထွက်တော့ကျွန်တော်အတွက်ကတော့လုပ်ဖို့အဆင်ပြေတော့ဘာဖြစ်လဲဆိုတော့ညမှာကျွန်တော်ကလုပ်မယ်ဆိုတော့ကိုယ့်ဟာကိုယ်လုံခြုံရေးတာဝန်ယူရမယ်ဆိုတော့ကျွန်တော်ကကိုယ့်ဟာကိုယ်လုံခြုံရေးတာဝန်ယူနိုင်တော့လုပ်ဖို့အဆင်ပြေလို့ပါ။အရင်ကလိုကြီးကြီးကကကြီးတခြင်းတွေဘာလို့ညဖက်တော့ဘာလို့တခြင်းဆိုတာတော့မရှိဘူးမြေလေသမင်းကျွေးတာတော့ပဲရှိတယ်ပုံမှန်အပြောခရစ်စမတ်ပွဲဆိုတော့၂ရက်အပြည့်ကျင်းပရတယ်ဆရာတော့တချို့နေရာမှာ၃ရက်အပြည့်ဒီဇင်ဘာ24ရက်25ရက်26ရက်မှာကျွန်တော်ကခွတ်ခွာကြလာဆရာကြီးဆိုတော့ကျွန်တော်ကဒီဇင်ဘာနဲ့ဒီဇင်ဘာ24ကအစ်တေတို့ရောက်တယ်25ရက်ကပွဲကျင်းပတယ်25ညလေးတခြင်းဆိုတယ်26မှာကျွန်တော်ကကိုယ့်အင်ကိုအစ်တေတို့ကပြန်ကြကုန်တာပေါ့ဆိုတော့ကျွန်တော်ကဒီနေ့ကအဲ့လိုလုပ်မယ်ဆိုတော့လုံခြုံရေးကဘယ်သူမှမယူပြီးတော့ကျွန်တော်ကမလုပ်ရဘူးပေါ့ဆရာကြီး
ပလောဝမြို့နယ်မှာခရစ်မတ်နေ့ပျော်ပွေးရှင်ပွဲတွေကိုမနေ့ကအထိပျော်ရှင်စွာကျင်းပကြပေမဲ့အစိုးရတပ်နဲ့ခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပေါ်ပြီးနောက်ပိုင်းမှာညမထွက်ရအမိန့်ထုတ်ပြန်ထားသလိုအင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရတာဖြစ်ပါတယ်။အခုလိုညမထွက်ရအမိန့်ထုတ်ပြန်ထားတာဟာဘာသာရေးပွဲတော်တစ်ခုတည်းကိုထိခိုက်တာမဟုတ်ပဲပြည်သူလူထုရဲ့စာဝတ်နေရေးတွေကိုလည်းထိခိုက်စေတာကြောင့်အစိုးရအနေနဲ့ပြန်လည်သုံးသပ်သင့်တယ်လို့ရှင်းလူခွင့်ရဲ့အဖွဲ့ကကိုတေးရကပြောပါတယ်
။ဘယ်လိုပြောရမလဲ။အဲ့ဒီဘာသာရေးပွဲလမ်းတပင်တစ်ခုထဲထိခိုက်တာမဟုတ်တော့ဘဲနဲ့အခုတို့ဆာဝနစ်ချပွေတင်အနေမှာလည်းတို့အများကြီးထိခိုက်တယ်ပြီးတော့အဒီယက NGO ဒီ NGO ဒီအလုပ်လုပ်တဲ့ချင်းမလည်းအများကြီးထိခိုက်တယ်လို့အင်တာနက်ဒီဖြတ်တောက်တဲ့ဥစ္စာကြတော့ဟုတ်တယ်ကျွန်တော်တို့ဘယ်လိုပြောရမလဲအပြင်နဲ့တို့လေဝတ်မြန်နဲ့အပြင်နဲ့တို့အဆက်တွေဖြတ်တောက်တဲ့သဘောဖြစ်တယ်ပြီးတော့အဲ့ဒီဒေတာခိုင်ရဲ့အရှင်းနေအဖြစ်ပြက်ဒီပြင်းမောင်ချတဲ့တဘောလည်းဖြစ်တာပေါ့တော့ဒါတော့ဘုံမှာမဖြစ်တင်တယ်ရပဲပြီးတော့ဖြစ်နေလို့ရှင်ခုအဲ့ဒီညမထွက်ရမြင်ကလေးပြန်ပြီးတော့အစိုးရဖက်သုံးသပ်ဖြစ်တင်တယ်အဲ့ဒီအတွက်နဲ့သူတို့ညမထွက်ရမြင်ကြောင့်ကုလုံချုံရပို့ပြီးတော့ဘလို့အတာချက်စစ်တယ်ပေါ့နော်ပြီးတော့ဒါထက်ညမထွက်ရမြင်ကြောင့်ဘာဒီပို့ပြီးချိခိုက်တယ်ပေါ့နော်အဓိကဒီစိုက်ခိုက်တွေရဲ့ဇာဝဉ္ဇဉ်ရှောက်ပြတဲ့ထုတ်ရှားတဲ့နေရာမှာအများကြီးချိခိုက်တယ်အဲ့ဒါပြန်ပြီးတော့အစိုးရနဲ့သုံးသပ်
အခုရပိုင်းတွင်ပလောဝမြို့နယ်ဘက်မှစိုးရတက်တဲ့ရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်ဖြစ်ပေါ်နေသလိုပြည်သူလူထုရဲ့လုံခြုံရေးအခြေအနေကလည်းစိုးရင်ရတာကြောင့်ခရစ်မတ်နေ့အထိမ်းအမမလုပ်ကြတာဖြစ်ပြီးဘာသာရေးကိုကန့်သတ်ထားတာမဟုတ်ဘူးလို့ရှင်းပြနေစိုးရဖွဲ့ရဲ့ပြောခွင့်ရစေဘင်သာယာရေးဝန်ကြီးဦးစိုးထိပ်ကပြောပါတယ်။
ဟိုကကျွန်တော်ကပလောကဟိုပုံမှန်144ထုတ်ထားနေစီအနေနဲ့လည်းမအေးချမ်းဘူးမနေ့ကဒီနေ့ကအရင်ရက်တွေကတော့ရှောက်ကဟိုတိုက်ပွဲတွေဖြစ်နေလေအဲတိုက်ပွဲဖြစ်တဲ့နောက်ရရင်နဲ့လေရင်နဲ့ပါဖြစ်တဲ့ခက်တဲ့အဆင်တွေဖြစ်တယ်ဆရာလုံချုံရေးကတော်တော်ကိုမကောင်းတာဖြစ်တယ်အဲ့ဒါကြောင့်ဖြစ်နေဆရာနေ့လေပိုင်းကတော့နေ့လေပိုင်းကတော့ချင်းပတ်လိုက်ရတာပေါ့နော်ညပိုင်းကတော့ကျွန်တော်ပုံမှန်144ထုတ်ပြီးတော့မနေ့6ည6မထွက်ရအမိလေးလုတ်ထားတယ်ဆရာဒါပြည်သူလူထုရဲ့လုံချုံရေးအတွက်လုတ်ထားတာဖြစ်တဲ့အတွက်အဲ့ဒါကြောင့်ဖြစ်ပါလားဘာသာရေးကိုကန့်တတ်တာမဟုတ်ဘူး
ရှင်းပြနေပလဝဲမျိုးနဲ့အတွင်းမိုင်းပေါက်ကွေးမှုတွေရှောင်းမြောင်းပစ်ခတ်မှုတွေအပြင်လက်နက်ကင်တွေရဲ့ဖမ်းဆီးခွဲဆောင်ခံရမှုတွေရှိလာတဲ့နောက်နိုဝင်ဘာလ9ရက်နေ့ကနေဇန်နဝါရီလ9ရက်နေ့ထိနှစ်လတက်တန်းရှိတဲ့ညမထွက်ရအမိန့်ကိုထုတ်ပြန်ထားတာဖြစ်ပါတယ်။ရှင်းပြနေမှာညမထွက်ရအမိန့်နဲ့လုံခြုံရေးအခြေအနေတွေကြောင်းဒီနေ့မှခရစ်မတ်ပွဲတော်ကိုကျင်းပခွင့်မရပေမဲ့နောက်လာမည့်နှစ်တွေမှာကျင်းပခွင့်ရအောင်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့လှုံ့ဆော်ပေးစေရှင်တယ်လို့ခရစ်ယာန်ဘာသာရေးဓမ္မဆရာမော့ဆက်ကပြောပါတယ်။